ပြည်နယ်လိုက်ကွန်မြို့တော်မှာထားတဲ့ဦးကျော်အောင်ဆန်းချင်းရုပ်ကိုပင်ရှားပြည်မှုတောင်းဆိုတဲ့ဒေသခံပြည်သူလူထုကိုဖေဖော်ဝါရီလက2ရက်ကအကြမ်းဖက်နေနေတဲ့အတွက်ဆန္ဒပြသူ20ကျော်တန်ရာရရှိတယ်ဆိုတဲ့သတင်းကြောင့်ကြားပြည်နယ်ကိုအာရုံစိုက်လာကြပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ခရင်နီလူငယ်6ဦးကိုမေလ3ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဝင်ရန်ထုတ်ထားပါတယ် နောက်ဆက်နေမှာဦးသိန်းစိန်အစိုးရနဲ့အပြစ်အခက်ရစဲထားတဲ့KNPP ကရင်နီအမျိုးသားတွတ်တဲ့ရေးပါတီကလည်းဗိုလ်ချုပ်အောင်ဆန်းချီကိုကောက်ဝယ်ပါတယ်ဗိုလ်ချုပ်အောင်ဆန်းဟာမြန်မာတွေရဲ့ခေါင်းဆောင်မြန်မာလွတ်လပ်ရေးပြည်သူ့စာဖြစ်ပေမဲ့တိုင်းရင်းသားခေါင်းဆောင်မဟုတ်ဘူးလို့ကရင်အမျိုးသမီးအဖွဲ့ကဆိုပါတယ်လေရက်မှာမနေနိုင်အောင်တိုင်းရင်းသားတွေကိုအနစ်90%လောက်အကြမ်းဖက်ခဲ့တဲ ယုတ်ကပိုပြီးအရေးကြီးနေတယ်လို့ From War to Peace in Chaos တဲ့ဆိုတဲ့စာရမ်းမှာ Tom Cramer, Oliver Russell နဲ့ Martin Smith တို့ကသုံးသပ်ထားပါတယ်
။ပြည်နယ်ခုနှစ်ခုထဲမှာတရားပြည်နယ်ဟာအသေးဆုံးဖြစ်ပြီးလူ၏သုံးသိန်းလောက်သာရှိပါတယ်။ကရင်ကရင်ကြီး၊ကြားကရင်ပို့အုပ်စတဲ့လူမျိုးစုတွေနဲ့နေထိုင်တဲ့ဒေသဖြစ်ပါတယ်။ကရင်ဒီအမျိုးသားခေါင်းဆောင်ဦးဘီတူးရယ်စက်ပြတ်ခံရတဲ့1948ခုဩဂုတ်လ9ရက်နေ့ဟာကရင်ဒီတော်လှန်ရေးနေ့ဖြစ်ပါတယ်လက်နက်ကန်တော်လှန်ပုန်ကန်မှုကြောင့်ကရင်ဒီပြည်နယ်ကို1951မှာကြားပြည်နယ်ဖြစ်အစိုးရကအမည်ပြောင်းပါတယ်လွတ်လပ်တဲ့အစဉ်အလာရှိတဲ့ကရင်ဒီကိုကြားလို့ပြောင်းလိုက်ရင်အစဉ်အလာလဲမေးမိန်သွားလိမ့်မယ်လို့ပြောထားပုံရပါတယ်လက်နက်ကန်တော်လန်နေတဲ့ကရင်နဲ့ क्वे ပြသွားအောင်ကရင်ဒီကိုကြားလုပစ်လိုက်တာဖြစ်ပါတယ်ကြားဟာလူများစုဖြစ်ပေမဲ့ကရင်ဒီပြည်နယ်လို့သာအတိအမှတ်ပြုကြတာများပါတယ
်ကရင်ဒီဒေသကိုအရင်ဆုံးဒုက္ခပေးတာလော်ပီတရေအားရစစ်ပါဘလူးချောင်းကိုဆယ်ပိတ်ပြီးရစစ်တာအားထုတ်ယူတာမျိုးဘလူးချောင်းရေအားရစစ်လို့လည်းခေါ်ပါလေပေါ်ထွက်လာတဲ့ရေကောင်ကကိုမိုးပြဲဆဲလို့ခေါ်ပါလေကျန်းမာရေးရပြည်နယ်အကြမ်းမှာတည်ရှိပြီးအနံ၃မိုင်အရာ39မိုင်ရှိတဲ့ဆယ်ကြီးဖြစ်ပါလေ။ကရင်ပြည်ကျေးရွာတရားကျော်ရွှေပြောင်းပေးရလို့လိုအပ်တဲ့ပံ့ပိုးမှုနဲ့လျော်ကြေးမရပါဘူး။လောပူတရေအားရစက်ဟာဒေသခံတွေကိုကောင်းကျိုးမပေးပါဘူး။မိုးခေါင်လို့ရေအားရစက်စက်ရုံပုံမှန်လေပတ်ဖို့အခက်အခဲဖြစ်လာရင်စိမ်းရုံအထက်ပိုင်းမှာချောင်းရီသုံးခွင်ကိုအမိန့်ထုတ်ပြီးကန့်တက်လိုက်ပါလေ။မဆလာအစိုးရဖို့ရက်စစ်တအားထုတ်လို့ရဟာဒေတာကလေသမားတွေရဲ့လိုအပ်ချက်တွေပိုးပြီးအရေးကြီးနေတယ်လို့ဆိုပါပဲ
ပထမဆုံးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNPP ပြည်ရင်းဒီမျိုးသားတွတ်တက်ရေးပါတီကခွဲထွက်သွားတဲ့ကြားလက်နက်ကိုင်တပ်ဖွဲ့5ဖွဲ့လောက်ရှိပါတယ်ဒီအစိုးရဟာဒီတပ်ဖွဲ့လေးတွေနဲ့အပြည့်ရက်ပြီးကြားပြည်နယ်အထူးဒေတာ3ခုတတ်မှတ်ပေးပါတယ်အဲ့ဒီအဖွဲ့တွေကိုအမျိုးသားညီလာခံတက်ရောက်ခွင့်ပြုပြီးကျန်းဖို့ပါတီဟာတရားပြည်နယ်မှာအကြီးအကျယ်စီရင်ရင်ဆင်းပါတယ်။တရားပြည်နယ်ဟာစစ်တပ်နဲ့ကျန်းဖို့လွှမ်းမိုးတဲ့နယ်မြေဖြစ်လာပါတယ်။နောက်တော့ဒီအဖွဲ့တွေကိုငကြားစောက်တပ်သို့မဟုတ်ပြည်သူ့စစ်အဖြစ်အစိုးရကအသွင်ပြောင်းလိုက်ပါတယ်။တရားအပြည့်ရအဖွဲ့တွေဟာစီးပွားရေးကိုအဓိကလုပ်ကန်ကြတာမို့ပြည်သူလူထုယုံကြည်မှုကိုမရရှိကြပါဘူး။တကယ်တော့အပြစ်ခတ်ရစဲပြီးစီးပွားရေးရှာကြတဲ့သဘောဖြစ်ပါတယ်။
2012မှာအစိုးရနဲ့ KNPP အပြည့်ရသဘောတူညီချက်ရယူပြီးတဲ့နောက်ပိုင်းကြားပြည်နယ်အခြေအနေဟာအရင်လောက်မဆိုးတော့ဘူးလို့ပြောရပါတယ်။ဒါပေမဲ့အရင်ကလည်းအပြည့်ရသဘောတူချက်ပြည့်ပြည့်ဘူးတာကြောင့်စိတ်မအေးနိုင်ပဲဖြစ်နေရပါတယ်။ဒုက္ခတွေအများအပြားနေဆက်မှာရှိနေစေဖြစ်ပါလေ။အပြည့်ရသားပြည်နယ်ငြိမ်းချမ်းမှုကင်းနေနေပါပဲ။အစိုးရတိုင်ရင်24ရင်းနေရာချထားတဲ့အပြင်စစ်တပ်လက်အောက်ကတရားလက်နက်ကိုင်တွေလည်းရှိပါသေး။စစ်တင်တန်းကြောင့်ဖရူဆိုမြို့နယ်မှာဖွင့်လှစ်ထားတာကိုကြည့်ရင်စစ်တပ်သွားမှုကိုရည်ရွယ်တဲ့သဘောရှိပါသေး။ဒါလို့အခြေအနေမှာပြင်ပကရင်းနှီးမြှုပ်နှံမှုတွေတရားပြည်နယ်တွေလှိမ့်ဝင်လာပါလေ။ဒုက္ခတွေတွေလည်းတောင်းချီရှိနေစေဖြစ်ပါလေ။ညီယာသိမ့်ပိုက်မှုတွေညားပြလာပါလေ။လက်နက်ကိုင်အဖွဲ့အစည်းနဲ့ပတ်သက်သူတွေစီးပွားရေးလုပ်ကြည့်ကြီးပွားချမ်းသာနေကြပါသေး။ Federal နည်းနဲ့နိုင်ငံရေးအဖြစ်ရှာမယ်လို့အားလုံးပြောနေပြီမဲ့လက်တွေ့ပြောင်းလဲမှုမတွေ့ရပါဘူးပြည်သူဘဝကတော့မပြောင်းမလဲအရင်အတိုင်းပဲဖြစ်နေပါလေဒါကြောင့်ကြားပြည်နယ်မှာအပြစ်ရထားတဲ့အတွက်လက်နက်ကိုင်အဖွဲ့အစည်းတွေကအကျိုးခံစားနေရပါတယ် ်